ထိုင်းနိုင်ငံထဲကအထောက်ထားမဲ့မြန်မာလူသမားတချို့လောက်အားကမရပဲအလို့ရှင်ရဲ့ချိန်ချမှုကိုကြုံနေရတာကိုမြန်မာတန်ရုံးကအခုညီပေးခဲ့တဲ့သတင်းတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံထဲကိုတရားမဝင်ဒီနဲ့လာကြတဲ့အထောက်ထားမဲ့မြန်မာလူသမားများဟာကိုဗစ် -19 အရေးပေါ်ကာလမှာချိန်ချောက်ခံရပြီးလောကမရရှိတာကြောင့်ဧပြီလ22ရက်နေ့မှာတော့ထိုင်းရနာပိုင်းတွေရဲ့အကူအညီနဲ့မြန်မာတန်ရုံးကသူတို့ကိုတွားရောက်ခေါ်ဆောင်ခဲ့ပါတယ်။တနင်္လာရီဒဝဲထိခိလန့်ကနေထိုင်းနိုင်ငံပရာဂျင်ပူရီမြို့ရဲ့ဆက်လို့ရေးလုပ်ငန်းခွင်ကိုရောက်လာကြတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား6ယောက်ဟာသူတို့ကိုအလို့ရှင်နဲ့ပွဲစားပေါင်းပြီးလောကကမပေးဘဲချိန်ချောက်နေတာကြောင့်မြန်မာတန်ရုံးကိုအကူအညီတောင်းခံလာကြောင်းမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးရဲရန်အောင်ကပြောပြပါတယ်
။တို့ဝါရဝတ်တော်ဝတ်ပါမယ်လည်းရှိပတ်စိုးလည်းရှိအဲ့ဒါကြောင့်လို့ဆိုတော့ဘာသာနေပြီးတော့ပွဲစားနေပြီးတော့တို့ဟောတော့ကျွန်တော်တရားဝင်လမ်းကြောင်းနဲ့ခေါ်လာပြီးတော့အလို့ရှင်စီမှာအထားလိုက်တာပေါ့နော်
။ဟုတ်
အထားလိုက်တဲ့ခါကျတော့သူစီမှာထောက်ထားလည်းမရှိဘူး။ပတ်စိုးလည်းမရှိဘူးဆိုတဲ့ခါကျတော့သူတို့လောကောက်ကောင်းတဲ့ခါကျတော့လှုပ်ရှားရလေမပေးဘူး။မပေးရတဲ့ကြောင့်ကျွန်တော်ဆက်ဆက်ရနေရေးဌာနဆိုင်အဖွဲ့နော်။အဲ့တော့ကဒီလိုလို့အကြောစဝရီကန်လို့အတက်ဆိုင်ရနေနေရေးလို့ကိုကြီးတော်နဲ့ဟောကြောင်းတရားစာအဖွဲ့ကိုကြီးတော်တို့ဒီကစားလို့ဦးရဲနေကိုကြီးစာရဘိုးသူကိုကြီးတော်နာပါဘလောစေအတက်ဆိုင်ရဌာနကိုကြောင်းအကြောအပ်ပြီးဦးရဲနေကြီးစာရဘိုးကိုကျွန်တော်ကြည့်နေထားလို့ရပါလိမ့်ကြ
။သူတို့ဟာဇန်နဝါရီလကစပြီးမကွေးတိုင်းနဲ့ပဲခူးတိုင်းတွေကနေထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်ထွက်လာကြသူများဖြစ်ပါတယ်။သူတို့ကိုပွဲစားကတဦးကိုကြက်ခွန်းသိန်းစီတောင်းပြီးနိုင်ငံကူးလက်မှတ်နဲ့တရားဝင်အလုပ်လုပ်ရမယ်ဆိုတာကြောင့်ထွက်လာခဲ့ကြတာပါ။ဒီနောက်မှာတော့တရားမဝင်လမ်းကနေခေါ်လာပြီးပိတ်လောက်ခံရတာတွေရှိခဲ့တဲ့အပြင်လုံအားကကိုမပေးဘဲခိုင်းစေခဲ့တယ်ဆိုပြီးအလုပ်သမားတဦးကပြောပြပါတယ်။
ဟုတ်ကဲ့မအားစာရေးတန်းကစာရေးရှိတယ်အဲ့ခန်းနေပြထားတယ်မထွက်နေတယ်ထွက်လို့ရှိရင်ပေးပါတဲ့သေရောတဲ့အတန်စကားလည်းကြည်ကြဲမပြောနေတယ်အဲ့ဖုံးနဲ့လှမ်းပြောတယ်လေးပွဲသားမှာဘာမှမရဘူးမဆန်စီသားဝယ်ဘောလို့ဘော15ရက်တစ်ရက်နဲ့ဆိုအဲ့လိုပတ်စံလေးပါလေးပြည့်တယ်လေမရတော့150အဲ့လို56ရက်အဲ့လိုပြည့်တယ်ပတ်စံတောင်းလို့ရှိရင်လည်းအဲ့လိုသားတွေနဲ့သက်သက်တွေနဲ့လားချိန်မောင်းနေရော
ဒီအမှုဟာလူပုံကူးမှုဆိုရင်တော့ထိုင်းဥပဒေအတိုင်းအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာတန်ရုံးနဲ့အတူသက်ဆိုင်ရာအဖွဲ့အစည်းတွေအတွက်ဘာသာပြန်ဖြစ်လိုက်ပါကူညီပေးခဲ့တဲ့ဦးဆိုင်အေးကလည်းပြောပြပါတယ
်။အဲကူးမှုဘလို့ဆရာတော့ဟောပေါ့လူပုံကူးမှုမြောက်တယ်ဆိုလို့ရှိရင်အဲသူရဲ့ထိုင်းနိုင်ငံမှာဆားမထားတဲ့ဥပဒေကိုသွားမှာပေါ့နော်။ဒါကလို့လူပုံကူးမှုမမြောက်ဘူးဆိုလို့ရှိရင်တော့ဒီနိုင်ငံဆက်တော်မှုဘလို့ပဲဆိုရင်တရားရုံးတွေကလည်းသူတို့နဲ့တက်တယ်ပေါ့။
မြန်မာလူသမား9ဦးဟာထိုင်းနိုင်ငံထဲကိုရောက်ရှိလာတာ3လဝန်းကျင်ပဲရှိပါသေးတယ်။အများစုကတော့အသက်20ကျော်လူငယ်တွေဖြစ်ကြပါတယ်။သူတို့တွေကိုထိုင်းဥပဒေပါလိုအားကားတွေရမယ်။နိုင်ငံကူးလက်မှတ်လုပ်ပေးမယ်ဆိုပြီးပွဲစားကလိန်ညာပြီးခေါ်လာခဲ့ကြတာဆိုပြီးလူသမားတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3000ဝန်းကျင်ရှိပြီးအများစုကတော့တရားမဝင်အလုပ်သမားတွေဖြစ်ကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။